ါစီမှာနော်အခုတစ်ပတ်ကျွန်တော်တို့ဆွေးနွေးပွဲမှာမြန်မာနိုင်ငံအတွင်းအများစိတ်ဝင်စားနေကြတဲ့ပြည်သူစစ်မှုထမ်းဥပဒေဆိုတဲ့ကိစ္စကိုကျွန်တော်တို့ဆွေးနွေးတင်ပြသွားကြပါမယ်ဒီစကားဝိုင်းမှာပါဝင်ဖို့အတွက်ကျွန်တော်ဖိတ်ကြားထားတဲ့ပုဂ္ဂိုလ်တွေကတော့မြန်မာနိုင်ငံမျိုးချစ်စစ်တီဟောင်းများအစည်းအရုံးဥက္ကဋ္ဌဘူကြီးအောင်ဦးခင်မောင်ညွန့်နဲ့တမတော်ရာရှိအောင်ဘူကြီးဆိုင်ဝင်းကျော်ဒါအပြင်ဟောင်ကောင်အခြေစိုက် AHRC အာရှလူ့အခွင့်အရေးကော်မရှင်မြန်မာနိုင်ငံဆိုင်ရာတာဝန်ခံဦးမင်းလွင်ဦးတို့ဖြစ်ကြပါတယ်အခုမြန်မာနိုင်ငံမှာအမျိုးသားအမျိုးသမီးတွေအရွယ်ရောက်လာပြီလို့ရှိရင်စစ်မှုမထမ်းမနေရဆိုတဲ့ဥပဒေကိုထုတ်ပြန်လိုက်တဲ့အကြောင်းသတင်းတွေပေါ်ထွက်လာပါတယ်အမှန်တော့ဒီကိစ္စဟာပြီးခဲ့တဲ့နိုဝင်ဘာလကတုန်းကမြန်မာနိုင်ငံအစိုးရပြန်တမ်းမှဖော်ပြခဲ့တာဖြစ်ပြီးဂျပန်နိုင်ငံက NHK အသံလွှင့်ဌာနကဒါကိုကြေညာလိုက်တော့မှပဲကျွန်တော်တို့တွေသိကြရတာပါအခုလိုတိုးတိုးတိတ်တိတ်နဲ့ထုတ်ပြန်လိုက်တဲ့ဥပဒေတက်မှအရွယ်ရောက်လာတဲ့အမျိုးသား18နှစ်ကနေပြီးတော့45နှစ်အထိအမျိုးသမီးတွေဆိုလို့ရှိရင်18နှစ်ကနေပြီး35နှစ်အထိစိတ်မှုမထမ်းမနေရဆိုတဲ့ပြဋ္ဌာန်းချက်ပါဝင်လာပါတယ်ဒီလိုဥပဒေထုတ်ပြန်လိုက်တာနဲ့ပတ်သက်ပြီးမြန်မာနိုင်ငံကလူငယ်ထုအကြမ်းမှာတော်တော်ကိုပဲလှုပ်လှုပ်ရော့ရော့ဖြစ်သွားခဲ့ကြပြီးတော့နိုင်ငံရေးပါတီတွေဖြစ်ကြတဲ့ NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကဆိုလို့ရှိရင်လည်းပဲဒီဥပဒေဟာအများပြည်သူတွေနဲ့ဓာတ်ရိုက်သက်ဆိုင်တဲ့ဥပဒေဖြစ်တဲ့အတွက်ကြောင့်ပြည်သူလူထုရဲ့သဘောထားဆန္ဒကိုခံယူပြီးတော့မှပဲထုတ်ပြန်တဲ့ဥပဒေဖြစ်တယ်ဆိုပြီးကြေညာခဲ့ပါတယ်အလားတူပဲလူ့ဘောင်တဲ့ဒီမိုကရေစီပါတီကလည်းပဲဒီဥပဒေဟာမလိုလားအပ်တဲ့ဥပဒေတရပြည်သူ့လွှတ်တော်ရဲ့သဘောတူညီချက်ကိုရယူပြီးတော့မှပဲဒါဟာထုတ်ပြန်တဲ့ဆိုပြီးတော့ကြေညာပါတယ်2009ခုနှစ်မျိုးဆက်သစ်ကျောင်းသားများတမဲကကလည်းပဲပြည်သူလူထုကိုစစ်ကြွပြုဖို့ပြဋ္ဌာန်းလိုက်တဲ့ဥပဒေတရားဖြစ်တဲ့စစ်အစိုးရကလိုချင်သလိုလူငယ်တွေကိုအသုံးပြုချုပ်ကိုင်နိုင်အောင်ပြဋ္ဌာန်းလိုက်တဲ့စစ်မှုထမ်းဥပဒေပဲဆိုပြီးကန့်ကွက်ခဲ့ပါတယ်။အဲတော့ဒီလိုစစ်မှုမထမ်းမနေရဆိုတဲ့ဥပဒေထုတ်ပြန်နိုင်တဲ့ပတ်သက်ပြီးဘယ်လိုရှုမြင်သုံးသပ်မိလဲဆိုတာကျွန်တော်ဥက္ကမောင်ညင်ကိုအရင်မေးပြသေးခင်ဗျ။ဟု
တ်ကဲ့ခင်ဗျာ။ဒီ National Conscription ပေါ့နော်။ဒီအမေရိကန်နိုင်ငံမှာတော့ကျွန်တော်တို့ draft လို့ခေါ်တာပေါ့ခင်ဗျာနော
်
ဟိုတိုင်းပြည်အသီးသီးဟာမိမိတို့ရဲ့နိုင်ငံကာကွယ်ရေးနော်လုံခြုံရေးအစီအစဉ်နဲ့အရေးကြီးတဲ့တိုင်းပြည်အတွက်ပေါ့ emergency ပေါ့ဥပမာတပြည်တောင်နဲ့တပြည်တိုင်းစစ်ဖြစ်နေတဲ့အခြေခံမျိုးမှာပေါ့နော်အရွယ်ရောက်သူတိုင်းဟာစစ်မှုမထမ်းမနေရဆိုတဲ့ဥပဒေတွေကတော့တိုင်းပြည်များအနည်းနဲ့အများဆိုသလိုရှိကြပါတယ်အဲ့တော့ဒီဟာကိုကျွန်တော်ကဘာပြောချင်လဲဆိုလို့ရှိရင်เนาะဒီ conscription ဆိုတာတော့เนาะတကယ်တိုင်းပြည်အတွက်တိုင်းပြည်တပြည်အတွက်ကတော့လိုအပ်ချက်တစ်ချက်ပဲဗျာเนาะလိုအပ်ချက်တစ်ချက်ပဲအဲ့တော့ဟိုဘုဂျုကောင်ဆန်းတို့ခစ်တုံးကလည်းဒီလိုပဲအရွယ်ရောက်သူတိုင်းကเนาะမိမိဘောလေအမိနိုင်ငံအတွက်ကိုဒါစစ်မှုထမ်းဆောင်ကြရမယ်เนาะတမရောဘောလို့ပါဝင်ပြတော့ပေါ့လေဆောင်ရွက်ကြရမယ်ဆိုဒီဟာမျိုးရှိတယ်ပြုတယ်ပေါ့တိုးတော့လေအခုဟာကเนาะကျွန်တော်တို့ဟိုပေါ့လုံနည်းလုံဟန်အနေနဲ့ကျွန်တော်တို့ကနော်ဒီဟာကိုကျွန်တော်တို့လက်မခံနိုင်ဘူးမှားယွန်းနေပေါ့နော်ဒီလုံနည်းလုံဟန်မှားယွန်းလာလဲနော်သိပြီးလုံတာမျိုးဖြစ်တယ်ဆိုရင်တော့ပေါ့ဗျာနော်တတိုင်းတပြည်လုံးကိုကျွန်တော်တို့စော်ကားတာလို့ပဲကျွန်တော်ထင်တယ်ဗျာအဲဒီဟာလဲအစီအစဉ်ကြကြနန်းနန်းနဲ့အခုရွေးကောက်ပွဲကြီးကနေကျွန်တော်ရွေးချယ်လိုက်တဲ့အမတ်များပေါ့လေသူတို့ကနေကျွန်တော်တို့နောက်အစိုးရဖွဲ့ဖို့ဆိုလို့ရှိရင်လဲအခုဟိုလက်ကုံလောက်မှာလွတ်တော်ကခေါ်တော့မှာပဲအဲအဲ့ဒီအချိန်ထိမစောင့်နိုင်မပြုတ်နိုင်แน่เนาะอิญซีโลบ่เปียเนาะอทุทะเพียงเนาะดาอุตันชูเยบ่สันนะโหอกอนเทพอจินผิดเด้ลูกเว้ยจนทินน่ะเปียเออဒီဟာကိုကျွန်တော်ကမလုတ်တဲ့မလုတ်တိုက်တာတခုပေါ့ဗျာနော်အဲဒါတိုင်းပြည်နဲ့လူမျိုးနဲ့တိုင်းတပြည်လုံးနဲ့ဆိုင်တဲ့ကိစ္စမှာနော်လူတူးတဲ့ကံဒီဒီဟာကိုသူ့ဆန္ဒအတိုင်းမဖြစ်မနေအကြံနဲ့ပေါ့လေဟိုအဖွဲ့ဝင်နေရပါ SBDC အဖွဲ့ဝင်နေရပါပူတွဲပြီးတော့ပေါ့ဒါကိုမျက်စိမှိတ်ပြီးတော့တို့တို့တင်နပ်ပြီးတော့လက်မှတ်ထိုးရတဲ့အနေအထားမျိုးဖြစ်တယ်လို့ပဲကျွန်တော်ပထမဆုံးပြောချင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ခင်ဗျာကျွန်တော်မြန်မာနိုင်ငံမှာဆိုတာကအခုအခါမှာဆိုလို့ရှိရင်ဒီတရားဥပဒေမဲ့အနိုင်ကျင့်မှုတွေလူအခွင့်အရေးချိုးဖောက်မှုတွေကအဆက်မပြတ်လိုလိုပဲကြားသိနေရတယ်ဆိုတော့ဒီလိုဥပဒေထုတ်လိုက်ခြင်းအပြင်လူငယ်ထုတွေအနေနဲ့အစိုးရရင်ထိတ်လန့်မှုတွေပေါ်ပေါက်လာတာကလည်းပဲမဆန်းမှုလို့ပဲကျွန်တော်တို့ကထင်ပါတယ်ကျွန်တော်တို့ကြားနေရတဲ့ပြည်တွင်းရသတင်းတွေထဲမှာဆိုရင်လူငယ်တွေတော်တော်များများကဒီစစ်မှုမထမ်းမနေရဆိုတာကိုရှောင်ကွင်းနိုင်ဖို့အတွက်နိုင်ငံရာချာထွက်တော့မယ်လို့ပြောတယ်လူကပြောနေတယ်ဒီလိုရှောင်ကွင်းလို့ရနိုင်မရနိုင်ဆိုတာလည်းပဲတစ်ဖက်ကနေပြီးတော့အစိုးရဆိုရကချုပ်ကင်မှုတွေလှုပ်လာမယ်ဆိုရင်ဘယ်လိုဖြစ်မလဲကျွန်တော်တို့စဉ်းစားကြအကြောင်းချက်တွေကအများကြီးပါအဲ့တော့ဘိုးကြီးဆိုင်ဝင်းကျော်အနေနဲ့ရောဘယ်လိုများဒီကိစ္စပေါ်မှာမြင်လဲခင်ဗျအ
ခုဒီဘိုးကြီးဝီးသားရှိတို့ကဒီပြည်သူစစ်မှုထမ်းဥပဒေဆိုတော့မှသူတို့ထုတ်ပြန်လိုက်တာနဲ့ပတ်သက်ပြီးတော့အချိန်ကြီးအချိန်ကနဲ့မကိုက်ညီဘူးလို့ပဲကျွန်တော်သုံးသပ်တင်ပြချင်ပါတယ်ခင်ဗျဘာဖြစ်လို့လဲဆိုတော့ General Nanga Chiniga, the Los Emma, Genoa, Nura Silon in New York, General Yashi Tara Mobile. Nanga Chinia let the Nimu Shiva. A General Diana, the Alone and General, the Hazara, Chinida Mobile. Chimmy, Ro, Pirin Sega, Tabiroma, DJ Pin and the Tabuji, Bobolan and Lala, Shiva. A Dilo Chinima, Nanganari Alone, Muta, Uve, Sogroma, so a Yoda Lura, a Simutambo, Sinko Nine. อุบลีก็ตรุทุบกันไล่ตาฮะจนอนี่เนี่ยတော့မသိလျော်ဘူးလို့ကျွန်တော်ယူဆပါတယ်ခင်ဗျာတရားကဒီလေးလေးနဲ့ထွေးကြည့်မယ်ဆိုလို့ရှိလို့ရှိရင်ကျွန်တော်တို့တင်းငင်းနေတဲ့နိုင်ငံတွေအထူးသဖြင့်ကျွန်တော်တို့နေထိုင်နေတဲ့ဒီအမေရိကန်နိုင်ငံမှာဆိုလို့ရှိရင်ဒါသူတို့ပြည်တွင်းစစ်တွေပါတယ်သူတို့ရှိတာမဟုတ်ပါဘူးဒါပေမဲ့ဒီအရန်စိတ်အင်အားကိုသူတို့ခေါ်ယူတဲ့နေနောက်ဖြစ်လာနေတဲ့ဟလာ ဒီမှာပြည့်အချိန်ဒီမှာဒီလိုခက်ခဲကြတဲ့ဒုက္ခတွေဖြစ်နေတဲ့အချိန်ဟာလားကြီးကျယ်ပြင်းထန်တဲ့တိုက်ပွဲကြီးတွေပြည်တွင်းစစ်တွေထပ်ဖြစ်လာနေတဲ့အချိန်တိုင်းသားတွေလက်နက်ကင်ဖွဲ့စည်းတွေထဲမှာလည်းတော်တော်များများကဆင်းရဲရတဲ့ပြင်ဆင်ထားတဲ့ဗမာတပ်မတော်ကလည်းနိုင်ငံရေးဘာသာတစ်ခုလုံးကိုစိတ်တိုင်းကြထင်လို့တုံးဆွေးလို့မှစိတ်အားကိုတိုးချဲ့နေတဲ့အချိန်နိုင်ငံရေးရလည်းပြည
ဒီရွေးရောက်ပြီးတဲ့သူတွေယောက်ျားကလေးတွေဆိုလို့ရှိရင်ဆက်ရှင်နှစ်ကနေပြီးတော့30
သူတို့ပေါ်ပြထားတဲ့တွေ့တယ်အဲ့တော့ဒီဥပဒေနဲ့ပတ်သက်ပြီးတော့ဦးမင်းလွင်ဦးကရောရှင်းနေကြောင်းနေနဲ့ဘယ်လိုများသုံးသပ်မိပါလဲဗျဟုတ်ကဲ့ကိုဒီဥပဒေကဥပဒေမှာ 29年雜誌たまてにやつ冊点アナティアメルを褒めたれてディウリがあくロロ先生アナティ調整要件無視でばディウリ冊単ディウリをあくろမျိုးထုတ်ဖို့ပြီးတော့လုတ်တာကကျွန်တော်တို့အနေနဲ့နှမျိုးစဉ်းစားပါတယ်ပထမတစ်ခုအနေနဲ့ကတော့ကျွန်တော်တို့မြန်မာနိုင်ငံအတွင်းမှာရှိတဲ့ပြည်သူတွေနဲ့လူငယ်တွေကိုတွေးတွန်းဆန်းလိုက်တဲ့သဘောရှိတယ် နောက်တစ်ခုချက်အနေနဲ့ကတော့အခုကျင်းပါတော့မယ့်ပြည်သူလွတ်တော်နဲ့ပတ်သက်လို့သူတို့လှုပ်ဆောင်နေတဲ့ကိစ္စရပ်တွေကိုပြည်သူလူထုစိတ်ဝင်စားပဲဒီထဲမှာပဲအာရုံရောက်နိုင်အောင်ဟန်တီးတယ်လို့ပဲကျွန်တော်တို့ကချင်းချင်းယူဆပါတယ်ဘာလို့လဲဆိုတော့ဒီဥပဒေကခုချိန်ထိအာဏာသက်ရောက်ခြင်းမရှိသေးတဲ့အတွက်ဖြစ်တယ်ဆိုတော့ဒါနေပြီးတော့ပြတ်ထားမယ်ဆိုလို့ရှိရင်လေဒီသူလွတ်တော်ကျင်းပါတဲ့အ
ဒီနိုင်ငံတော်ကောင်စီဥက္ကဋ္ဌကနေပြီးတော့အမိန့်တော်ညစာနဲ့ထုတ်ပြန်မယ်ဆိုတာအရေးပေါ်အခြေအနေကြီးကြုံတိုက်တော့မှာပဲသူ့အနေနဲ့ထုတ်ပြန်မယ်လို့ပဲကျွန်တော်ကတော့ထင်ယူဆပါတယ်အဲ့ဒါကလည်းနိုင်ငံခြားကျူးကျော်စစ်တီဖြစ်မှဒေဥက္ကဋ္ဌထုတ်ပြန်နိုင်အောင်သူတို့အနေနဲ့ကြိုတင်ပြင်ဆင်ထားတယ်လို့ပဲကျွန်တော်ကတော့ထင်ယူဆပါတယ်ခုနကဥက္ကမောင်ညွန်ပြောသားလိုပဲဒီနိုင ကျွန်တော်တို့ကတော့ဒီကာကွယ်ရေးအတွက်ဒီစစ်မြေပြင်မှာသွားပြီးတော့စစ်မှုရမ်းမှုတွေနောက်ပိုင်းအင်အားပြေဖို့အတွက်ဆိုပြီးတော့တတ်မှတ်ခဲ့ကြတယ်ရှိပါတယ်။နောက်အခုခေတ်မှာဆိုလို့ရှိရင်လည်းဒီစင်ကာပူတို့မလေးရှားတို့လိုနိုင်ငံတွေမှာဒီစစ်တေအင်အားနည်းနေတဲ့အတွက်ကြောင့်မလို့တနည်းကွန်းနှစ်နှစ်စသဖြင့်ယောက်ျားလေးတွေစစ်မှုမထမ်းမနေရဆိုပြီးတော့စစ်ပညာသင်ပေးတာရှိပါတယ်။ ဒီလိုနိုင်ငံငယ်လေးတွေဒါမှမဟုတ်လို့ရှင်တဲ့စစ်မဲ့ဖြစ်ပွားနေတဲ့အချိန်ကာလမို့လို့စစ်မှုမထမ်းမနေရဆိုပြီးတော့တတ်မှတ်ပြီးဆိုခြင်းအင်အားဖြစ်တင်ရတဲ့ကိစ္စတွေကိုတော့ကျွန်တော်တို့နားလည်လို့ရပါတယ်။အဲ့တော့မြန်မာပြည်အခြေအနေနဲ့ကဘာကြောင့်များဒီလိုလုပ်တယ်ဆိုတာတော်တော်တွေးရခက်နေပါတယ်။ဒီနိုင်ငံရာချအခြေအနေတွေနဲ့ပတ်သက်ပြီးတော့လည်းပဲအတွေ့အကြုံတွေရှိရင်ပြောပြစေချင်ပါတ
อุกมาเนี่ยเนาะอย่างว่าไทยနိုင်ငံมาနှစ်ရှည်လာမြောက်နေလာခဲ့ဆိုတော့ไทยနိုင်ငံတို့ဘာလို့လို့အိန္ဒိယနိုင်ငံနေမှာဒါမျိုးတွေကြားဘူးခဲ့ပါလား
โอเคရှိပါတယ်ခင်ဗျာကျွန်တော်အဲ့ဒီကျွန်တော်မော့ဖော့ကောလိပ်မှာကျွန်တော်နိပောင်း30နှစ်ပါလောက်ကျွန်တော်ဟိုအလုပ်လုပ်ခဲ့တာပေါ့လေကျောင်းဆရာဖြစ်နေဟုတ်ကဲ့အဲ့တော့ไทยနိုင်ငံမှာပေါ့โอเคไทยနိုင်ငံမှာပေါ့ဟုတ်ကဲ့
မှတ်တဲ့အချိန်မှာထမ်းဆောင်မယ်ပြုမယ်ဆိုတဲ့ဟာမျိုးသူတို့ခရစ်ခံဝင်ချက်လောက်ရပါတယ်တိုင်းပြည်မှာတကယ်အရေးအကြောင်းရှိလို့ရှိရင်တိုင်းပြည်ကိုကာကွယ်ဖို့ပါပေါ့လေတနက်လည်းပြစ်တတ်မယ်စစ်နိပရိရဲ့ပေါ့လေနော်စစ်ပညာကိုလည်းအခြေခံအဖြစ်သိရမယ်ပြုရမယ်ပေါ့နော်စစ်တပ်ရဲ့သဘောပေါ့နိတစ်တပ်ရဲ့အုပ်ချုပ်မှုပေါ့စစ်တပ်ရဲ့စီကံအမိန်သားတွေကိုသိဖို့ပြုဖို့အတွက်အကောင့်ထော်ပြီးလောက်တာပဲဖြစ်ပါတယ်ခင်ဗျအဲ့တော့ဒီကိစ္စမှာကတော့နော်ကျွန်တော်ဗာမြင်လဲဆိုလို့ရှိရင်နော်အခုဒီလူငယ်လူရွယ်တွေကိုပေါ့ရှေတန်းကိုပို့ဖို့စစ်သားတွေမရလို့စစ်တပ်ထဲမှာပေါ့နော်ကျွန်တော်တို့အင်အားတွေနည်းနေလို့ပြုနေလို့ recruit တွေလုပ်တဲ့အနေနဲ့ဒါတွေကိုကျွန်တော်တော့မထင်ဘူးခင်ဗျာနော်မထင်ဘူးဘာလို့ဆိုသူတို့မှစင့်ရင်တော်တော်ကြီးကြီးမားနေတာပဲနော်ဒီအရှိတောင်အရှမှာကိုသူကဟာလားအမတမကိုစင့်အားပေါ့ဒီစစ်အတွက်အတုံးနဲ့ budget ကိုဟာတော်တော်ကိုအမြင့်ဆုံးနိုင်ငံတစ်နိုင်ငံဖြစ်နေတာခင်ဗျာကျွန်တော်တို့သဘုံတကံပေါ့ဗျာဘာပဲဖြစ်ဖြစ်ဟာလားဒါတွေကိုတိုက်ခိုက်နိုင်နေဖို့ဆိုလဲအခုဟာလဲနော်ကျွန်တော်တို့တဲဘရတော့ကြီးကြီးကျယ်ကျယ်တော့ကျွန်တော်တို့မရှိဘူးမပြူပြောဗျာအဲ့တော့ဒါမဲ့ဒါဘာလို့ဒီလိုလုပ်တယ်လဲလုပ်တယ်လဲပြုတ်တယ်လဲဆိုတော့နော်တဘောကတော့ဟိုနောက်အစိုးရတက်လာပြီးမှဒါလုပ်ရမယ့်လုပ်ငန်းတက်လာပြီဆိုလို့ရှိရင်လည်းလွတ်တော်ရဲ့သဘောတဘာဝအရာလွတ်တော်ထဲမှာဒီကိစ္စနဲ့ပတ်သက်လို့ဆွေးနွေးကြမယ်ပါမယ်ဆိုတော့ဒါကပေါ့လေသူဒီဘုကြုံမှုကြီးဦးတန်းရွှေရဲ့အတွက်ကသူကဒါဒီ implication တွေပေါ့ဗျာဒီဟာတွေဟိုသူမကြုံတွေ့လို့သူလှုပ်ချင်တာတခုကလည်းဒီလိုရှေရှေဝေးဝေးစကားများများပြောနေတာတဲ့ပေါ့လေငါလှုပ်ချင်တာတော့ငါအချိန်မီငါလှုပ်မှာပဲဆိုတဲ့သဘောမျိုးနဲ့သူကသဘောကတော့ဗျာเนาะအခုအချိန်ထိကအာနာသူ့တယောက်တည်းမှာပဲရှိတာကိုเนาะရှိငါနောက်ဆုံးရှိနေတဲ့အခိုက်မှာတော့ဒါငါဖြစ်အောင်လှုပ်သွားမယ်ဆိုတာကိုဥတီပြီးတော့ကောင်းတယ်ပေါ်တာပဲလို့ဒီကျွန်တော်တို့ဘောင်းဘီချွတ်ပြီးတော့တောင်ရှိပစိုးပဲလဲလဲပေါ့လေရိုးရိုးအရတန်းနဲ့ပဲနေပေါ့လေအဲမတော်ခင်မှာတော့တိုင်းပြည်ကတော့အကုန်လုံးကျွန်တော်တို့ပေါ့နော်လူတွေကိုစိတ်မချမ်းသာဖြစ်ပြီးတော့ရှုပ်ထွေးပွေလူမှုကတော့ဦးတန်းရွှေကပေးသွားတာပဲဆိုတာကိုတော့ကျွန်တော်အထင်နဲ့ခင်ဗျနောက်တစ်ချက်ကလည်းဒီ SBDC ပေါ့နော်ဒီဟာကျွန်တော်တို့ပေါ့လေဟိုလွတ်တော်အော်ကျွန်တော်တို့ပေါ်ပေါက်လာပြီးတဲ့နောက်ကျွန်တော်တို့အစိုးရတစ်ပေါ်ပေါက်လာပြီးပြီဆိုရင် SPDC ဆိုရလဲအလိုလိုဒီနာမည်ဟိုပေါ်လီပြက်ပြဲသွားတော့မှာဟုတ်အဲ့တော့ SPDC ရဲ့နောက်ဆုံးလှုပ်ဆောင်မှုအတွက်သူတို့ကလည်းတိုင်းပြည်မှာပေါ်လီတဲ့မှတ်တမ်းတင်ခံနေလို့လုပ်တယ်ဆိုရလဲကျွန်တော်အဲ့လိုပဲကျွန်တော်ဟောယုံကြည်သဘောပေါက်ပါတယ်ခဗျဟုတ
်ကဲ့ဟုတ်ကဲ့ဘိုးကြီးဆိုင်ဝင်းကျော်ပြောပါအောင်ခဗျအ
ေးမြန်မာတပ်မတော်ကသူတို့လက်ရှိချိန်မှာတပ်ပြည့်ရေအတွက်တရားများတစ်ထက်များလာတယ်ခဗျတပ်ပြည့်ရေအတွက်ကကျွန်တော်တို့ဒီအောက်ခြေဆင့်ပါမှာကျွန်တော်တို့အချက်သားအချက်ရဲပေါ်တွေတည်းမကောက်အရာရှိပိုင်းကပါကျွန်တော်တို့တပြေးတမှာပေါဝင်လာတဲ့နေထားတွေရှိပါတယ်အဲ့တော့တို့အနေနဲ့ဒီလက်ရှိအချိန်မှာမြန်မာတပ်မတော်ကဟိုစစ်သားစုဆောင်ရတာလည်းခက်ခဲတွေရှိပါတယ်အခုကလေးစစ်သားတွေတို့အသင်းအာမခေါ်ရမကျွန်တော်တို့ဒီစစ်သားစုဆောင်တာနဲ့ပတ်သက်လို့လည်းနိုင်ငံရဲ့ပြည်တင်ရှုတ်ချမှုတွေအဝေးခံမှုတွေတို့ကြုံတွေ့နေရပါတယ်အဲ့ပြောရမယ်ဆိုလို့ရှိရင်တော့အခုဒီမြန်မာတပ်မတော်ကသူတိဆောက်နေတဲ့ဘက်မှာသူကအရေးတော့ကနေသူကအရေးချင်းကိုသူကသွားနေတာပါသူကအရေးချင်းကနေအရေးတက်ကိုသူကသွားနေတာမဟုတ်ပါဘူးဒါသူ့ရဲ့ငကိုမူလာကလေးကဟိုမြမတက်မလို့သွားနေတဲ့ပုံစံမှာအဒီလိုအနေထားမှာအခုဖြစ်နေတဲ့ပုံစံကဟိုမြမတက်မလို့ခေါင်းဆောင်ကြီးတွေကကျွန်တော်တို့ဒီမြမတက်မလို့ပုံမှာဆက်လက်နဲ့အင်အားတွေထူထောင်ထားပြီးတော့မှဟလာအင်အားဘယ်နှသိမ်းရှိနေပြောကြီးဆိုတော့မှချွေးကြော်ပြီးတော့မှသူတို့ဂုံယူနေပေမဲ့တကယ်တမ်းအောက်ခြေစစ်မှာကြတော့အရေးချင်းတွေကချစ်လက်မှုမရှိဘဲနဲ့ဖောင်းပွားနေပြီးတော့မှအလားကိုသိခရရောနောက်တော့ရေသွေးရတွေပါကျွန်တော်တို့အဲကြာဆင်းနေတဲ့ဘိုင်းတွေမှာရှိပါတယ်အဲနောက်တစ်ခုကလက်ရှိအချိန်မှာကျွန်တော်တို့မြန်မာနိုင်ငံသားစစ်ပညာတတ်တော်များများကတတ်ထဲဝင်လို့တဲ့ဆန္ဒမရှိပါဘူးဘာဖြစ်လို့မရှိလဲဆိုတော့နိုင်ငံရေးအရမြန်မာတပ်မတော်ရဲ့ဒီပါဝင်သုံးချခံနေရမှုတွေဟလားစစ်ကောင်းဆောင်ကြီးတွေကနိုင်ငံတော်အာဏာကိုရယူထားပြီးတော့မှဟလားဒီမိုကရေစီနဲ့လူ့ခွင့်ရေးတွေကိုနှိပ်ကွပ်နေတာတွေဒီပေါ်မှာအမြင်မချလင်ဖြစ်ပြီးတော့မှမြန်မာတပ်မတော်စစ်အာဏာရှင်စနစ်နဲ့အတူမြန်မာတပ်မတော်ထိပ်ပိုင်းခေါင်းဆောင်တွေနဲ့တချို့ဒီမြန်မာတပ်ပေါ်မှာအချင်းချင်းလွဲပြီးတော့မှသဘောထားအမြင်မကြည်လင်တဲ့ဒီခေတ်ပညာသားအတိုင်းဝိုင်းတွေကလည်းဒီနေ့တခြားပို့ပြီးတော့များလာပါတယ်အဲ့တော့များလာတဲ့အကျိုးဆက်အနေနဲ့မြန်မာတပ်ပေါ်တွေနဲ့ဒီသူတို့စစ်တင်ရစုဆောင်းတဲ့အခါမှာသူတို့ကြောင်းကြီးသူပညာရှင်တွေကိုသူတို့ရရှိဖို့အခက်အခဲဖြစ်လာပါတယ်အ အဲ့ဒါကြောင့်မို့ကျွန်တော်ထင်တယ်သူတို့ဒီပြည်သူစစ်မှုထမ်းဥပဒေကိုသူတို့ထုတ်ပြန်လိုက်ပြီးတော့မှသူတို့ချိန်မြှင့်သူတို့စင့်ခေါ်လို့ရအောင်သူတို့စီစဉ်ဖန်တီးတယ်လို့ကျွန်တော်ယူဆပါတယ်ခင်ဗျာဒါပေမဲ့တစ်ခါလည်းသူတို့ကဒီသူတို့ဒီအရာအင်အားတွေဒီစောက်ဖို့အတွက်သူတို့အနေနဲ့ဒီကျွန်တော်တို့ကားပါးစားတာလို့ကားပါးစားလို့ပါလို့ကျွန်တော်တို့စစ်လက်နဲ့ပစ္စည်းထုတ်လို့တဲ့စက်ရုံတွ
转他的思路线，你也将我的思路线，他搞那不哩，单笔对他搞那给啥吧？下面路阿姑阿个单笔嘛，南岸一几年木啊，临时的钱，那可能比较价多呗。但下片钱卡木这边呢，劳动在楼来的给啥呗？所以说，就这个违反必定的下来吧。那比如说，哎，你五不里的嘛，像那对他们来讲个。第要要比如要家里收入是三千那干的，比如你都在哪里一提？那我们可以说三千那干，你才可能那一提收入。那现在离了，所以那那一提辛苦差没路，比如他比如，那这个专业的 professional 的收入是，人家的收入是三千那干的，离在哪里一提啊？我们可以说呢，三千那干的都在哪里一提？都那一提啊？那他妈苦差没收入。把路披露，哎，路开车他来是吧？就那路哪么来有看见？哎，那比如这个，第打的那文章是比如破表他的念嘛，第爆炸吧的，是吧？碰见的地大型的，可能呀，在卡西亚的，那很多碰见的，更多看见没路表他比如，伊斯兰巴达文的，现在慢慢移民他来不讲，哎，你下午那边就话逃避你家来的，就那路对呀来看见？哎，罗，我们那有哎，给啥？比如咩密码的嘞
？OK， 看见，就那密码那个，俺罗表啊罗。看看看人家，说话标的路面玻璃，第一次在外面是木那他没流出来，来去骗你的，你他也都是标的，当路里下来用电话找到开人的，把这路来做了是，过什么人在电路，弄到关电的路里了嘛，弄到其他的你要下边嘛，没有突然没出来路去的，那比如的话，第就刚才过年那把在路里，都要骗人他边没来。一个人呢，对嘛呗，嫁给阿爸的，杨树少哦，大大的也是我们的，咱们土皮的，给啥的，给啥的，那不得比较，这个对嘛，一点年华的出来，给啥的来洗了，屋里吧，家庭这里，当然这个农民出了事情，第二啥个，来那不出来个，比如你那到另外去的，给啥牛去的，那那路标他里面的，以后咱们这呀，那让俺们多年年路来标他的对。前年都多点三年的都报名完事的，说到达那边给啥人呢？把这比如表完人呢，你嘛那俺转走路线咯，伊穆斯林的那三年给啥样的个，都没太多，没有说他的对，伊你嘛那俺咋去的走路线嘞？阿里伊不理解阿里啊啥？什么场面出来都报名骗你的，阿罗你嘛那俺对嘛骗你那个？阿苦啊，有米走人要加倍一万么啦？要家里做路线嘞，平安们皮肤比较大，那不为俺们拉出来给啥也没有。咱们某路目前现在呢，就是人家家出的，人家平安们拉，人家家外边大路路边，平安那边外部为超帮俺们拉出的，现在的给啥的。那个屋里住那个咯，伢地主的对，就是的屋里皮肤路嘞，地主的也。但你那地主的，他古早就是六多干的，比如他家他没路嘞。哎，那里农民么问呢？说啊，我一个朋友教的农民过来，那从早干的嘛，俺那么七七十六六多米，所以呢，他那么教他不过来过来。哎，那里屋里也没叫人家嘛个，人家那公司屋给他个没叫人家，天他妈的泥路破别他的对，就那说，第个六多米千八米地，一万万的当地米也没多撇。他这路来走，六道千把 BC 做路，他们那里有天天要 BB 走路线咯，搞个五 G 就搞啥，辛苦奶奶，没叫奶奶出边奶奶输赢嘞，他是没有米吃那么，心里没有吃的多，第五个的家产呢，我咋个，前些年呢，别别打他们修，路里个石修锤子嘞，那比如第一路路路个，不比如深夜白忙时面，五个的吃的路外，叫侬阿罗米嘛嘞，怎么样？
好个，怎么样？那如果讲那标准不，你话那个嘛个，这样乌布里没留点给啥的人洗的，然后那比如安那洗人不上洗人，留出来留路亚的，所以给啥的也来不加你加咯。第六， ဒီစစ်မှုမထမ်းမနေရဆိုတာမျိုးဖြစ်လာတဲ့အခါမှာဒီဆက်ရာရှိကြီးတွေဗိုလ်ချုပ်ကြီးတွေရဲ့သားတွေသမီးတွေဆိုလို့ရှိရင်ဟောဒီဥပဒေနဲ့အကျုံးဝင်မလားသူကတော့ပြင်ဘသူသားသမီးမို့လို့ဆိုတဲ့အခွင့်အရေးကနေများရှိလာလိမ့်မလားဟဲ့လားဒီဒေဂီတာလောကရုပ်ရှင်လောကအမှုပညာနယ်ပယ်ကဒီနာမည်ကြီးမင်းသမီးမင်းသားတွေဆိုရင်ဟောဘယ်လိုဖြစ်မလဲ ကြအမျိုးမျိုးပေါ့လေစဉ်းစားကြရတယ်ကျွန်တော်တို့ဟိုမှတ်မိကြမှာပါတစ်ချိန်တစ်ခါတော့ကဒီအမေရိကန်မှာဒီစစ်မှုမထမ်းမနေရဥပဒေရှိခဲ့တော့ကအဲအဲဒီတော့ကဆိုလို့ရှိရင်ဟလာတကယ်ဟိုကဘာကျော် အဆိုတော့Elvis Presley တို့ဟိုစစ်မှုထမ်းရမယ်နှစ်နှစ်သွားရမယ်ဆိုလို့ခါတဲ့ဟိုဂျာမနီကိုပို့လိုက်တာတို့နောက်ပြီးတော့ကမ္ဘာလက်ဖွဲ့ချန်ပီယံမဟာမက်အလီကစစ်မှုမထမ်းလို့သူရှိရနေပြီးတော့ကမ္ဘာချန်ပီယံဘွဲ့ပြန်ရုပ်သိမ်းပြီးတော့အလားသူ့ကိုအရေးယူခံရတာတို့ဘာလို့အဲ့လိုဟာမျိုးတွေလက်ကြားခဲ့ရတယ်တရားမျှတမှုမရှိဘူးဆိုရင်ဘယ်လိုအကျိုးဆက်တွေဖြစ်လာနိုင်မလဲအဲ့နောက်ပိုင်းမှ
တော့ဟိုဟိုကျွန်တော်တို့နိုင်ငံမှာရှင်းရှင်းပြောမယ်ဆိုအခုအဓိကနော်ဒီ bribery and corruption ကလည်းတော်တော်ကိုမြင့်နေတာဗျ
ဟုတ်ကဲ့ဒီလပ်ပစ်လိုက်ယူအဂရိလိုက်စားမှုတွေပေါ့
ဟုတ်ကဲ့ခင်ဗျာဒီဟာလည်းမြင့်နေပြုနေတော့ဘာလို့ဆိုရင်ကျွန်တော်တို့တစ်ကနော်နိုင်ငံရေးစနစ်နော်အခြေခံမှာမှန်တာရဲ့နှစ်ကတော့ကျွန်တော်တို့ပေါ့စီးပွားရေးစနစ်ပေါ့နော်ဟောအဲ့ဒီအပေါ်မှာအခြေတည်ပြီးဖြစ်နေတာပဲအဲ့တော့ဒီလိုအခြေအနေမျိုးမှာနိုင်ငံရေးကလည်းမတည်ငြိမ်ဘူးနော်စီးပွားရေးကလည်းအမတမ်းမှနှိမ့်ချနေတဲ့အခြေအနေမျိုးမှာနော်အခြေအနေစုတွေဟာဆက်ပြီးတော့မပြင်းမနဲ့ဒီတိုင်းသွားမယ်ဆိုတော့ထပ်ပြီးတော့ပေါ့ဗျာနော်နှစ်စဉ်ကဖြစ်လာတဲ့ကျွန်တော်တို့ cumulative effect တွေကလည်းမြင့်လာတယ်ဆိုတော့နော်အကုန်လုံးရှုပ်ထိုးပွေလီမှုတွေဖြစ်မှာပဲဗျာအဲ့တော့ဒီကိစ္စကိုကျွန်တော်ပြောချင်တာကတော့ဒါဘုကျုံမှုကြီးတန်းရွှေရတက်ပေါ့လေဒီဥပဒေကိုပြဋ္ဌာန်းတာပြည်သူကိုစော်ကားတာပဲခင်ဗျာနော်ပြည်သူအများနဲ့တက်ဆိုင်တဲ့ဒီဥပဒေကိုတိဆောက်လို့တဲ့ဆိုရင်ပြည်သူကြားမှာရှာပြဆွေးနွေးပြဟာပြည်သူတွေလည်းပါဝင်ဆွေးနွေးပြီးမှလုပ်ရမယ်အလို့ဒါကိုတစ်ချက်လို့ဥပဒေနဲ့သူတခါတည်းသူဆန္ဒအတိုင်းလုပ်လိုက်တာပြည်သူကိုစော်ကားတာပဲနောက်ကကျွန်တော်တို့ဒီလွတ်တော်ကိုလည်းမလေးစားတာပဲဗျာနော်သူတို့ကိုယ်တိုင်ဟာရေးဆွဲထားတဲ့တစ်ဖက်သက်ရေးဆွဲထားတဲ့2000เนาะကျွန်တော်တို့ဒီအခြေခံဥပဒေပေါ့လေဒီမှာဟာလာကျွန်တော်တို့လွတ်တော်ဟာเนาะဒီတိုင်းပြည်အမြင့်မားဆုံးပဲဆိုတော့เนาะဒီရတရားကြီးပဲဟာကိုဒါ तू ကနေစပြီးတော့မလေးစားလုပ်လိုက်တာဟာလာဘာဒီလောက်ကုန်လောက်ကြာရင်เนาะဒီလွတ်တော်ခေါ်ရမှာတကယ်ဆိုဒီလိုပြဿနာမျိုးလွတ်တော်မှာဟာလာဒီစီလေလေဆွေးနွေးပြီးမှာဟာလာဒါဆုံးဖြတ်တာဒါတပိုင်းမြန်เนาะအဲ့တော့ဘာတွေကျွန်တော်မြင်လာကြလဲဆိုလို့ရှိရင်เนาะဦးတန်းရွှေရပေါ့ဒီဟိုဘောင်းဘီချွတ်ပြီးတော့တောင်းရှေးဆိုဝစ်တီပဲဖြစ်စီမဝစ်တီပဲဖြစ်စီဒီအချိန်နေတိုင်းသွားရင်တော့သူဟာပေါ့เนาะကျွန်တော်တို့တရုတ်ပြည်ကပေါ့ဟိုကျွန်တော်တို့ဟိုတင်လျှောက်ပင်လိုပဲပေါ့ဗျာယာရုယာကန်လုံးဝလက်မခံနိုင်မဲ့လဲအာနာတုလက်ထဲမှာပဲဗျာအဲ့တော့နောက်ကိုရနေကစားနေမှာပဲဒီဟာလဲအခုဒီလိုလှုပ်လိုက်တာလဲသူနောက်ဆုံးပေါ့လေငါလှုပ်နိုင်တာကိုငါလှုပ်တယ်ဆိုတဲ့ဟာကိုပြသွားတာပဲဒီဥပဒေကိုတော့တကယ်လိုအပ်လို့လှုပ်ဖို့လိုတယ်ဆိုလို့ရှိရင်လည်းနီးမှန်လမ်းမှန်တိုင်းဆုံးဖြတ်ချက်ချပြီးလှုပ်လို့ရှိရင်တော့ဒီအခြေအနေမျိုးဖြစ်မှာမဟုတ်ဘူးအဲ့လိုပဲကျွန်တော်မြင်ပါတယ်ခင်ဗျဟုတ်ကဲ့ဟုတ်ကဲ့
ဟုတ်ကဲ့ဘိုးကြီးဆိုင်ဝင်းကျော်ခင်ဗျခုနပြောလို့မမျှမတမှုတွေဖြစ်ပေါ်လာလို့ရှိရင်ကျွန်တော်မြန်မာနိုင်ငံရဲ့အခြေအနေနဲ့ကြည့်ပြီးတော့ဘယ်လိုများသဘောရလဲ
ဟုတ်ကဲ့ခင်ဗျအခုကသူကဟိုကျွန်တော်အဲ့ဒီခုနဦးမင်းလင်ဆွေးနွေးသွားတဲ့အထက်မှာဒီအမိတ်ဒီဥပဒေကပြဋ္ဌာန်းလိုက်တယ်ဆိုတော့သူတို့အတိအလင်းပေါ်ပြထားပါတယ်ဒါပေမဲ့သူကအဲ့ဒီအခန်းကြီး1ဒီကျွန်တော်တို့ပထမဆုံးအခန်းကြီး1ခန်း1ဘာပဲကွဲခါမှာကြတော့သူကဘယ်လိုကြီးလာလဲဆိုတော့နိုင်ငံတော်အေဂျင့်ပါရကြီးနဲ့သူရဲ့ကောင်းစီဥပဒေအကားတဲ့အမိတ်ကြောင့်ကသတိနေရတဲ့စတင်အတရားမီဆိုတော့အဲ့ဒါနည်းနည်းကျွန်တော်တို့ဟိုဖလားကြရပါဘာလို့လဲဆိုတော့ဘုံချုပ်မကြီးသားရှိကဒီဥပဒေကိုအသက်ဝင်အောင်ထပ်ပြီးတော့မှအမိတ်ကြောင့်သာတရားအနေနဲ့ထပ်မှထုတ်ပြန်မှာလားဒါမှမဟုတ်ဒီဥပဒေကိုသူကအောက်မှာသူလက်မှတ်ထိုးပြီးတော့မှသူပြဋ္ဌာန်းလိုက်တယ်ပြဋ္ဌာန်းလိုက်တယ်ဆိုတော့ဒီဥပဒေကပျက်ရောက်ပြီလားဆိုတော့ကျွန်တော်တို့ဒါဥပဒေကြောင့်ရကျွန်တော်တို့ဆက်လက်ပြီးတော့မှဆွေးနွေးဆရာလေးတွေပါနောက်တစ်ခုကတော့ကျွန်တော်မြင်တာကတော့မြန်မာတပ်မတော်ရဲ့လက်ရှိအခြေအနေကအိန္ဒိယချင်းနိုင်ငံတွေနဲ့ရှင်ကြည့်မယ်ဆိုလို့ရှိရင်ဟိုအိန္ဒိယနဲ့တရုတ်ကိုတော့မစင်စားပါနဲ့ကျွန်တော်တို့ထက်အများကြီးအင်အားကြီးတယ်ကျွန်တော်ဘင်္ဂလားဒေ့ရှ်တို့လောတို့ထိုင်းတို့ဒီအိန္ဒိယချင်းတွေနဲ့ကျွန်တော်တို့စင်စားကြည့်မယ်ဆိုလို့ရှိရင်မြန်မာတပ်မတော်ရဲ့အနေထားကလောလောဆယ်အခြေအနေမှာအိန္ဒိယချင်းနိုင်ငံတွေနဲ့စိတ်မဖြစ်ပါလောက်အောင်ကျွန်တော်တို့ဆက်ဆံရေးအခြေအနေဆိုးရွားနေတာတို့လည်းမရှိပါဘူးခင်ဗျတစ်ဖက်ကလည်းဒီမြန်မာတပ်မတော်နဲ့ဟိုနားလည်မှုတစုံတရာမရသေးတဲ့သဘောတူညီမှုမရသေးတဲ့အခြေအနေပေါ့နော်ဟိုမြန်မာတပ်မတော်ကဒီတိုင်းဒေသလက်နက်ကိုင်ဖွဲ့စည်းတွေကိုနေကြောင်တပ်ဖွဲ့စည်းဖို့အတွက်အတင်းကျပ်ဖိအားပေးပြီးတော့မှဟိုလှုပ်ဆောင်နေတာတွေရှိပါတယ်ဒီလိုအခြေအနေမျိုးနဲ့ပတ်သက်ပြီးတော့မှမြန်မာနိုင်ငံရဲ့အခြေအနေကမကြည်မငြိမ်ဖြစ်နေတဲ့အခြေအနေမှာမိုးချုံမူကြီးတန်းရှိကဒီဥပဒေကိုထုတ်ပြန်လိုက်တာဟာသူ့အနေနဲ့ ကျွန်တော်နေနဲ့ပြောရင်တော့တကယ်လက်တွေ့အခြေအနေနဲ့လက်လျောညှိထွေမှုမရှိဘူးခင်ဗျာနောက်တစ်ခုအခန်းကြီး၅မှာစစ်စေးရုံးချင်းဆိုတဲ့အပိုင်းခန်းနှစ်သက်ကြားငယ်မှာသူဖော်ပြထားတာကတကယ်အညီသူပညာရှင်တွေကိုသူကလွားလို့ရှိလို့ရှိရင်ဘိုးဘက်ကနေပြီးတော့မှအဲ့ဒီနေရာတွေမှာဆက်ပြီးတော့မှတာဝန်ချထားနိုင်တယ်ဆိုပြီးတော့မှထုတ်ပြန်ထားတာရှိပါတယ်ဆိုတော့ခုနကကြွားညင်သူပညာရှင်ကဆရာဦးခင်မောင်
ဟိုဖီယာပေးပြီးတော့မှပိန်သွင်းတဲ့သဘောမျိုးဖြစ်နေပါခင်ဗျာဒါမတရားဘူးလို့တော့ကျွန်တော်တင်ပြဆွေးနွေးချင်ပါတယ်ဟုတ်ကဲ့အဲ့တော့ဘိုးကြီးဆိုင်ကကြော်ပြောတဲ့မိကွန်းတွေကိုတော့ဦးမင်းလုံးကိုပဲဖြေခိုင်းရမှာပဲကျွန်တော်ဟုတ်ကဲ့ပါကျွန်တော်တို့ကျွန်တော်လည်းအစောပြောပြီးပါပြီအဲ့တော့ဒီမှာကနိုင်ငံတော်ကောင်စီဥက္ကဋ္ဌကမိတ်ကျော်ညာစာဖြင့်သတ်မှတ်တဲ့နေ့ရက်တွင်စတင် ဖြစ်တယ်။သို့တော်လည်းပဲကျွန်တော်တို့ဒီမှာတခုပြန်စဉ်းစားဖို့ရှိတာကဒီဥပဒေနဲ့တစ်ဆက်တည်းပဲအရန်တပ်ဖွဲ့ဥပဒေဆိုတာသူကလည်းတစ်ဆက်တည်းပြဋ္ဌာန်းထားတာရှိတယ်။အဲ့တော့အဲ့ဒီအရန်တပ်ဖွဲ့ဥပဒေရာလက်ရှိဗိုလ်ချုပ်မူကြီးတန်းရွှေပေါ့လေသူကຢາດູກະອະນາຢູ່ໃນແລະດີນິຍາມມາໂຕອັດເສັດປີດໍແມ່ນີແມະຕະບໍຊິແດ່ດ້ວຍດາກູຈີເວປີດໍຕະເມນແຕ່ແຕ່ລົກຖ້າດລາລູແລະເຈນໍລູຕະເພັກກະຊິ້ນຊາສຽຜິດໄປແລະນໍປີດໍຕະຄາດີອະສໍຫະບິໂຍແດ່ຕາຍດີບູອີຄະມອງຍົນສວິນຫນ່ວຍດໍແດ່ຕາຍມໍລີດີອຸປະລີຈາຕ້ານໄລຈິນຫັ້ນພິຈົນເມຍມານັງງານຕື້ນມາລັດຊາຫມູລີကိုအစင်းစင်းခွင့်ပြုပေးလိုက်သလိုဖြစ်တယ်။ဘာဖြစ်လို့လဲဆိုတော့ကျေးဇူးစစ်မှုတန်းစင်းတော်ရေဘဟုခွဲရနေပြီးတော့ပြည်နယ်နဲ့တိုင်းခရိုင်ရရွာကျေးရွာရရကအထိကိုလုံးပိုင်ခွင့်နေပေးထားတယ်။မိတိဥရီနဲ့မှအေးအေးပိုင်ခွင့်မရှိသေးရဆိုတာတွေဖြစ်နေတဲ့အတွက်သူတို့အနေနဲ့လက်စားမယ်ဆိုရင်စားနိုင်တယ်။ဘာဖြစ်လို့လဲဆိုအေးချင်းမဲ့မိတဲ့စစ်မှုတန်းရမသိလျော်တဲ့လူတွေဖြစ်သူတို့အနေနဲ့ညီမျိုးစုံနဲ့ဖန်တီးပေးနိုင်တယ်။နောက်ပြီးတော့တခါဒီနိုင်ငံသားမှသွားပြီးတော့ပညာသင်ကြားနေတဲ့သူတွေမိသားစုတွေရှိရင်လည်းအဲ့ဒီကနေပြီးတော့သူတို့အတွက်ငွေနှိပ်ပြီးတောင်းနိုင်တဲ့အခြေအနေမျိုးတွေ၊ဖန်တီးပေးနိုင်တဲ့အခြေအနေမျိုးကိုဆောက်ရောက်လာစေတာဖြစ်တယ်။ဒါကြောင့်ခြားစားမှုတွေပိုပြီးတော့များလာနိုင်တဲ့နိုင်ငံအတွက်ဘာမှအကျိုးမရှိဘူးဆိုတာကိုကျွန်တော်အနေနဲ့ဖြတ်ပြီးတော့ပြောခြင်းနဲ့နောက်ပြီးတော့တခါဆောကဘူကြီးဆိုင်ဝင်းကျော်ဆွေးနွေးသွားတဲ့အချိန်မှာပဲကျွန်တော်တို့မှဒီပါကျူးစွာတင်မရှိပါဘူး။တိုင်းရင်းသားတွေကလည်းမြန်မာနိုင်ငံတစ်ခုလုံးကိုသိမ်းဖို့အတွက်သူတို့မှရည်ရွယ်ချက်မရှိပါဘူး။သူတို့ရဲ့အခွင့်အရေးတွေ၊သူတို့စာပေတင်စားခွင့်တွေ၊သူတို့ရဲ့ရပိုင်ခွင့်တွေနောက်ပြီးတော့တခါဖက်ဒရယ်ပြည်ထောင်စုတည်ဆောက်နိုင်ဖို့အတွက်တိုက်ပွဲဝင်နေကြတာဖြစ်တယ်။အဲ့တော့ဒါတွေကလည်းစိုးရင်ကြအခြေအနေမဟုတ်တဲ့အတွက်ကျွန်တော်အနေနဲ့ကတော့ဒီဥပဒေကပြဋ္ဌာန်းမှုလိုဘူးမလိုဘူး။1959ခုနှစ်ကပြဋ္ဌာန်းပြီးတဲ့ဥပဒေရှိပြီးသားဖြစ်တဲ့အတွက်အဲ့ဒါကိုမဖျက်ဖဲဒီတိုင်းထားတယ်ဆိုလို့ရှိရင်လည်းဒါကလိုတဲ့အချိန်မှာဆက်ပြီးတော့အသုံးပြုနိုင်တာဖြစ်တယ်။အဲ့ဒီလိုမဟုတ်ဘဲနဲ့အခုလိုမျိုးအစ်စ်ပြဋ္ဌာန်းလိုက်တာကဒီနိုင်ငံတော်အကျန်းသာရေးနဲ့ဆွေမျိုးရေးကောင်စီဥက္ကဋ္ဌအနေနဲ့ရန်တပ်ဖွဲ့ဥတီရအချိန်မီလွတ်တော်ကိုကျုပ်ကန်ထားလို့ရတယ်။လွတ်တော်မှာပါတဲ့စစ်မတော်ကိုယ်စားလှယ်တွေနောက်ပြီးတော့ကြားဖို့အဖွဲ့ဝင်တွေဒါတွေကိုသူ့အနေနဲ့အထက်ကအမိန့်အာဏာပေးပြီးတော့အချိန်မီဆောင်ရွက်နေတဲ့သဘောမျိုးဖြစ်တယ်ဆိုတာကိုကျွန်တော်တို့တွေ့ရှိရတယ်။ဒီသူလွတ်တော်မှာဥတီပြုအဖွဲ့အနေပြီးတော့ဘာမှလုပ်နိုင်မှာမဟုတ်ဘူးဆိုတဲ့သဘောမျိုးဖြစ်တာကိုတွေးရမယ်။ဟ
ုတ်ကဲ့
။အဲ့တော့ဒီဥစ္စာကကျွန်တော်တို့မြန်မာနိုင်ငံမှာကျင်းပမဲ့လွတ်တော်ကဘာမှသုံးဖြတ်ချက်ကြီးပြည်သူတွေအတွက်သက်သက်မမရှားပြေးနိုင်မှာမဟုတ်ဘူးလို့ကျွန်တော်အနေနဲ့ပြောချင်တယ်။
ဟုတ်ကဲ့
။ဥက္ကမောင်ရင်ပြောသလိုပဲပေါ့လေ။ကျွန်တော်လွတ်တော်မကျင်းပနိုင်ပါပဲ။မြန်မာနိုင်ငံအတွင်းမှာလေယာဉ်မြေသိမ်းယူမှုတွေကဇက်တိုက်ဖြစ်သွားနေတယ်။အဲ့တော့စီးပွားရေးလုပ်ငန်းရှင်တွေတန်ဖို့ဖွဲ့တွေမှာရွေးချယ်ခံပြီးကိုယ်စားလှယ်တွေအနေနဲ့ပါတယ်။စက်မှုလုပ်ငန်းရှင်တွေစက်ယုံတွေတည်ထောင်မှုဆိုပြီးလေယာဉ်တွေအဆက်မပြတ်ပြင်ယူနေတာတွေကိုကျွန်တော်တို့တွေ့နေရတယ်။ဒါတွေကိုရတန်းက
ပြဖို့အတွက်ပြည်သူ့လွှတ်တော်ကိုယ်စားလှယ်အဖြစ်ရွေးချယ်ထားတဲ့တိုင်းရင်းသားနိုင်ငံရေးပါတီတွေပြည်သူ့လွှတ်တော်ကိုယ်စားလှယ်တွေကနေပြီးတော့ပြည်သူတွေရဲ့အကျိုးကိုရှေ့ရှုပြီးတော့ဆောင်ရွက်ဖို့တင်တယ်လို့ပဲကျွန်တော်ကတော့ပြောချင်ပါတယ်။ဟုတ်ကဲ့ဟုတ်ကဲ့ကျေးဇူးတင်ပါတယ်ခင်ဗျာကျွန်တော်တို့ရတဲ့အချိန်အကူပြည့်နေပြီဖြစ်တဲ့အတွက်ကြောင့်ကျွန်တော်တို့သက္ကဝိုင်းကတ ဒီနေ့ကျွန်တော်တို့ကတော့ဒီပြည်သူ့စစ်မှုထမ်းဥပဒေဆိုတဲ့မှာသူတို့ထုတ်ပြန်တဲ့ဒီအလုပ်ခွင့်ရေးကော်မရှင်မြန်မာနိုင်ငံဆိုင်ရာတာဝန်ခံဦးမင်းလွင်ဦးတို့ကိုကျေးဇူးတင်ရှိကြောင်းပြောကြားပြသည်။တော်တာရှင်ပေါင်းလဲကိုစိတ်နှပြချမ်းမွှေးလန်းကြပါစေခင်ဗျာ။